မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်လှုပ်ရှားမှုတွေပေါ်အကြမ်းဖက်နှင်နှင်းနာတွေကိုရပ်တန့်ဖို့အင်ဒိုနီးရှားနဲ့စင်ကာပူနိုင်ငံရဲ့ဝန်ကြီးတွေကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကနိုင်ငံရေးအချက်အလက်တွေပေါ်မှာစိုးရိမ်ကြောင်းလဲနိုင်ငံရဲ့ဝန်ကြီးနှစ်ဦးစလုံးကပြောဆိုခဲ့ကြတာပါ
။ We share our concern on the current situation in Myanmar. We also share our position to call on Myanmar military to stop the use of force and prevent further casualties.
မြန်မာနိုင်ငံကလက်ရှိအခြေအနေပေါ်စိုးရိမ်တဲ့သဘောထားအမြင်တွေကိုဖလှယ်ခဲ့ကြသလိုနောက်ထပ်ထိခိုက်တိုက်ခြင်းမှုတွေမဖြစ်အောင်အင်အားသုံးနေနေတာတွေရပ်ဖို့တောင်းဆိုကြဖို့လည်းအတူတကွလက်ခံခဲ့ကြပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီငြိမ်းချမ်းရေးနဲ့တည်ငြိမ်မှုတွေပြန်လည်ရရှိအောင်ဆွေးနွေးညှိနှိုင်းမှုတွေစတင်ဖို့လည်းတိုက်တွန်းပါတယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်နိုမဆူဒီကပြောဆိုသွားတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးနဲ့ဂျကာတာမြို့တော်မှာတွေ့ဆုံခဲ့တဲ့စင်ကာပူနိုင်ငံရဲ့ဝန်ကြီးကလည်းမြန်မာနိုင်ငံလည်းအသင်းဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများအသင်း ASEAN အနေနဲ့ကူညီဖို့ဆန္ဒရှိကြောင်းပြောဆိုခဲ့တာပ
ါ Both Indonesia and Singapore also believe that there should be no foreign interference but ASEAN stands ready to help
ပြင်ပကဂျာဝင်ဆွတ်ဖက်တာတွေမလုပ်သင့်ဘူးလို့အင်ဒိုနီးရှားနဲ့စင်ကာပူနိုင်ငံစလုံးကယုံကြည်ထားပါတယ်ဒါပေမဲ့လည်းအာဆီယံအသင်းအနေနဲ့တိုက်နိုင်တဲ့များကူညီဖို့လည်းအသင့်ရှိနေပါတယ်လို့ပြောဆိုလိုက်တာပါမြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့ကအရတားအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပယ်ရှားပြီးစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်နိုင်ငံရေးအချက်အလက်တွေကြုံတွေ့နေရတဲ့အခြေအနေနဲ့ပတ်သက်ပြီးအာဆီယံအသင်းကအရေးပေါ်အစည်းအဝေးခေါ်ယူဖို့အလဲကျဥက္ကဋ္ဌဖြစ်တဲ့ဘရူနိုင်းနိုင်ငံကိုအင်ဒိုနီးရှားနိုင်ငံကပြီးခဲ့တဲ့သတင်းပတ်တည်းမှာတိုက်တွန်းထားပြီးမလေးရှားနိုင်ငံကလည်းထောက်ခံထားပါတယ်